တချင်းဖြစ်ပထင်းတက်ဒုံးဒစင်းကိုအောင်မြင်ဆန်းသက်ပြည့်လွန်နိုင်ခဲ့ကြောင်းမြောက်ကိုရီးယားကဒီကနေ့ပဲကြေညာလိုက်ပါတယ်။အမေရိကန်ပြောဆိုအတွင်းပိုင်းထိရောက်နိုင်တဲ့နျူကလ িয়ার ထိပ်ပူးတက်တာဝတ်ပြစ်ဒုံးလက်နက်နည်းပညာကိုပိုင်ဆိုင်နိုင်မှုအချိန်တော်ကြာခဲ့ကကြိုးပမ်းနေတဲ့မြောက်ကိုရီးယားရဲ့ဒီကနေ့ရုပ်မြင်သံကြားကြေညာချက်မှာတော့ဆန်းသက်ပြည့်လွန်လိုက်တဲ့မစ်ဆိုင်းဒုံးဟာကီလိုမီတာ2800အမြင့်ထိရရှိပြီး39မိနစ်ကြာပြန်တန်းခဲ့ကြောင်းပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားရဲ့ကြေညာချက်ပါအချက်လက်တွေဟာဂျပန်ပြည်လည်ပြင်းထန်ကိုကြောက်ခဲ့တဲ့မစ်ဆိုင်းဒုံးဆန်းသက်မှုပြီးမကြာခင်မှာပဲအမေရိကန်ဂျပန်နဲ့တောင်ကိုရီးယားစစ်တပ်တို့ကထုတ်ပြန်တဲ့အချက်လက်တွေနဲ့ကန့်ညင်နေတာလည်းတွေ့ရပါတယ်။အမေရိကန်စစ်တပ် Pacific ဒေသကိုကဲတပ်ဖွဲ့ကတော့စမ်းသပ်မှုမှာတာလတ်ပြင်ပထင်းတက်မစ်ဆိုင်းဒုံးပါဝင်ကြောင်းပြောဆိုထားတာပါ။တောင်ကိုရီးယားသမ္မတမွန်ဂျွန်အင်းကလည်းစမ်းသပ်ခဲ့တဲ့ဒုံးဟာတာလတ်ပြင်မစ်ဆိုင်းတက်ပထင်းတက်မစ်ဆိုင်းဒုံးလို့ယူဆထားပေမဲ့တိုက်ချင်းပြင်ဒုံးဝင်နေတဲ့အတွက်လိုအပ်တယ်လို့ပြင်ဆင်ထားမယ်အကြောင်းပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားရဲ့ရန်လိုတဲ့လှုပ်ရွတ်တွေနိုင်ငံတကာတိုင်ဝမ်နဲ့လက်တွဲပြီးတုံ့ပြန်ဖြစ်ရှင်းသွားမှာဖြစ်ကြောင်းလည်းတောင်ကိုရီးယားသမ္မတကပြောဆိုခဲ့တာပါ။မစ်ဆိုင်းဒုံးစမ်းသပ်မှုပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့တုံ့ပြန်ချက်မှာတော့မြောက်ကိုရီးယားရဲ့အဓိကမဟာမိတ်ဖြစ်တရုတ်နိုင်ငံကဩစာရှိန်ဝါတုံ့ပြန်ပေးဖို့ Twitter လူမှုကွန်ရက်ကနေထပ်မံတိုက်တွန်းထားပါတယ်။တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့တလောက်ကြကြရင်ဆိုင်နေရတဲ့အခြေအနေမျိုးဟာလက်ခံမှုခက်ခဲလာသလိုတရုတ်နိုင်ငံအနေနဲ့အပြင်းထန်အားစိုက်ထုတ်ပြီးမြောက်ကိုရီးယားရဲ့အထိပ်ပယ်မဲ့တဲ့လုပ်ရည်တွေကိုအဆုံးသတ်တင်ကြောင်းလည်းသမ္မတထရန့်ကမှတ်ချက်ပေးရေးသားထားတာပါ။တရုတ်နိုင်ငံကတော့ကုလသမဂ္ဂလူညွန်ရေးကောင်စီရဲ့ပြည်ပင်တားမြစ်ချက်ကိုဖောက်ပြတဲ့မြောက်ကိုရီးယားရဲ့လုပ်ရည်ကိုစန့်ကျင်ကြောင်းပြောဆိုခဲ့သလိုမစ်ဆိုင်းဒုံးစမ်းသပ်မှုနဲ့ပတ်သက်လို့တရုတ်ရင်ငြိမ်ထိန်းသိမ်းတွန့်ပြန်ဆောင်ရွက်ကြဖို့လည်းဒီကနေ့မှပဲတိုက်တွန်းလိုက်ပါတယ်။